ချက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့မိတ်ဖက်ပါတီအချို့ရဲ့ပကြခေးတင်ကကျင်းပခဲ့တဲ့ပူရဲသတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲကော်မရှင်ကဗလိုက်မှုတွေရှိတယ်လို့ပြောကြားထားတာဖြစ်ပါတယ်။အရင်ပြောကြားချက်နဲ့ပတ်သက်ပြီးပြောင်းစုရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကအခုလိုတုံ့ပြန်ပြောဆိုပါတယ်
။စိတ်ကန်းအမှုကိုကြည့်လိုက်လို့ရှိရင်အဲ့တော့သူတို့ကလည်းပဲတန်တန်ရှင်းရှင်းနဲ့ဝင်ပြိုင်မှသာလဲလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မယ်။ပါတီတွေကိုယ်တိုင်ဝင်ရောက်ပိုင်ဝင်ရောက်ရှင်းပြပြပါတီတွေကိုယ်တိုင်ကဥပဒေနဲ့အညီပြဋ္ဌာန်းချက်တွေနဲ့အညီတန်တန်ရှင်းရှင်းနဲ့ဥပဒေနဲ့အညီဝင်ရောက်ရှင်းပြိုင်မှသာလဲနဲ့2020ရွေးကောက်ပွဲဟာခုနလိုအောင်မြင်မှာပေါ့
ဒါပြင်ရွေးကောက်ပွဲကော်မရှင်ဟာလွတ်လပ်ရမယ်မျှတရမယ်အများယုံကြည်လက်ခံရမယ်ပွင့်လင်းမြင့်သာမှုရှိရမယ်ရလဒ်တွေကိုအမှန်တိုင်းဖော်ထုတ်နိုင်ရမယ်ဆိုတဲ့အချက်၅ချက်ကိုလက်ခံထားတယ်လို့လဲဦးမြင့်နိုင်ကပြောပါတယ်တက္ကသိုလ်ဖွံ့ဖြိုးရေးပါတီပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလမြင့်ကတော့
နောက်တစ်ချက်ကကြတော့နိုင်ငံရေးပါတီကဥပဒေမဲ့ဝင်ရောက်ရှင်ပြိုင်နေလို့အသက်တွေအထောက်အထားရှိအရေးယူလိုက်လေကျွန်တော်ပြောချင်တာကော်မရှင်မှာလုပ်ပိုင်ခွင့်ရှိနေတာပဲနိုင်ငံရေးပါတီတွေကလိန်ပြီးပြိုင်ကြအကြောင်းတရားဝူးမရှိဘူးကိုယ့်ပါတီနိုင်ငံရေးအတွက်ဥပဒေနဲ့အညီကျွန်တော်တို့ပြိုင်ကြမှာပဲဥပဒေနဲ့မညီဘူးဆိုလို့ရှိရင်တရားမျှတမှုမရှိပဲတရားမပြုကျင့်နေထင်လို့ရှိရင်ကော်မရှင်နိုင်ငံရေးပါတီတွေကိုအရေးလိုရနေတာပဲဒီလိုပြောတာတော့တင်းတင်းသဘာဝမကျလို့ထင်တယ်လေ
ဒါပြင်ရွေးကောက်ပွဲကော်မရှင်ဟာဒိုင်လူကြီးနေရာကဖြစ်လို့တမတမကြဖို့ညှတာဖို့လိုတဲ့အကြောင်းကော်မရှင်ရဲ့နိုင်ငံရေးပါတီတွေပူးပေါင်းဆောင်ရွက်မှသာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်မယ်လို့လည်းပြောပါရယ်။လာမယ့်2020ပြည့်နှစ်ရွေးကောက်ပွဲအတွက်ပြင်ဆင်ထားတဲ့အခြေအနေကိုကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကအခုလိုပြောပါရယ်
။လက်ဆိုင်ရာထွေအုပ်နောက်ပြီးတော့လဝကပညာရေးကျန်းမာရေးအက္ခဟိုနဲ့ကော်မရှင်ဖွဲ့ဝင်နေတဲ့အဲ့ဒိုင်းနဲ့ဖွဲ့ပြီးတော့မှအဲ့လိုဆောင်ရွက်သွားတော့မယ်။အခုဇွန်လကနေစဇူလိုင်လကနေစပြီးတော့အဲ့ဒါလေဖြစ်သွားမှာပေါ့ဇူလိုင်ဩဂတ်ဟို3လလောက်အတွင်းမှာတော့အကြမ်းမြင်မဲစင်ပြုစုဖို့ပြီးအောင်တော့ဒါလိုလုပ်ထားပါလေ
။ဒါပြင်ရွေးကောက်ပွဲကော်မရှင်ဟာစက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့မိတ်ဖက်ပါတီတွေရဲ့တွေ့ဆုံွေတောင်းတာကိုညှင်းပယ်ထားတာဟာကော်မရှင်ကိုမမှန်မကန်ပြောကြားလို့ဖြစ်တဲ့အကြောင်းလဲဦးမြင့်နိုင်ကပြောပါရယ်။ NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကတော့ကော်မရှင်မှာလက်ရှိအာဏာရပါတီရဲ့အမကန်တွေကိုထည့်သွင်းထားတာမဟုတ်တဲ့အကြောင်းနဲ့မတမာတဲ့နီးလန်းတွေနဲ့အနာရအောင်စူးစမ်းမှမဟုတ်တဲ့အကြောင်းလဲမကြသေးခင်ကပြောကြားထားပါတယ်ခင်ဗျာကျွန်တော်ဝင်းကိုကိုလက်ပါ